မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကျမ်းမာရေးစောင့်ရှောက်မှုကဏ္ဍဟာလူပုဂ္ဂိုလ်နဲ့အဆောက်အအုံအကြမ်းဖက်အတိုက်ခိုက်ခံမှုနဲ့ဟာတားနှောက်ယှက်ခံရမှု1984မှုဖြစ်ခဲ့တယ်လို့ကုလသမဂ္ဂလူသားစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကသူတည်တနာအချက်လက်တွေကိုကိုးကားပြီး February 14ရက်တောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။ Switzerland ခြေဆိုင် Insecurity Insight သူတည်တနာအဖွဲ့ရဲ့2024 December 22ရက်အထိမှတ်တမ်းတွေမှာကျန်းမာရေးဆိုင်ရာအဆောက်အအုံ348ခုပျက်စီးရသလိုဆေးပေးကမ်းဆေးရုံတွေကိုကျန်းမာရေးဆောင်ရှောက်မှုတွေမဟုတ်ဘဲတခြားရည်ရွယ်ချက်နဲ့ဝင်ရောက်သုံးဆွဲမှုအနည်းဆုံး202ကြိမ်ဖြစ်ခဲ့တယ်လို့ဖော်ပြပါတယ်။ထားပြန်ကျမရဲ့ဝန်တန်း136ဦးတည်ဆုံးပြီး836ဦးအဖမ်းခံရပါတယ်2024 January ကစပြီးစစ်ကောင်စီစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့တန်တွဲခရိုင်တွေမှာကျမရဲ့ဆောင်15ခုပျက်စီးခဲ့ရပြီးမတ်လကစပြီးမန္တလေးတိုင်းဒေသကြီးပြည်ဦးလွင်ခရိုင်တွေကထိခိုက်မှုဖြစ်စဉ်တွေလည်းတိုးလာတယ်လို့ဖော်ပြပါတယ်ဒါအပြင်2023နောက်ပိုင်းမှာစကိုင်းတိုင်းဒေသကြီးတွေကတော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားလက်နက်ကင်တိုက်ပွဲတွေအတွင်းပောက်ကွဲစီတဲ့လက်နက်တွေအသုံးပြုမှုပိုတိုးလာတယ်လို့လည်း UNOCHA ကနှစ်ပတ်တခါထုတ်ပြန်တဲ့မြန်မာနိုင်ငံအခြေအနေပြအစီရင်ခံစာမှာဖော်ပြထားပါတယ်